တဘေးတံနဲ့ရာသီဥတုတံခန္ဒီယားရဲ့အိမ်ကြီးချင်းအိမ်ကြီးရနဲ့တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေတင်ပို့နိုင်မဲ့အလားအလာပေါ်စီးပွားရေးကျွမ်းကျင်သူတွေရဲ့ခံမှန်းချက်ကိုပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။အိမ်ကြီးရနိုင်ငံကစိုက်ခင်းတွေမှာဒီလဇန်ပိုင်းကကနာယာချိုင်းကောင်တွေကြလို့အကြီးအကျယ်ထိခိုက်ခဲ့ရတယ်လို့တရုတ်နိုင်ငံမှာလည်းမိုးကြီးရေရှမ်းမှုတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နိုင်တယ်လို့ခန့်မှန်းနေရတဲ့ကြောင့်မြန်မာနိုင်ငံကစိုက်ပျိုးရေးထောက်ကုံတွေပို့ပြီးတင်ပို့နိုင်တော့မလားမျှော်လင့်ချက်တွေထွက်ပေါ်နေပါတယ်။အိန္ဒိယကမြန်မာမပဲကိုဒီနှစ်တန်ချိန်၄သိန်းအထိတိုးဝယ်ထားတာပါ။ပဲစင်းကဝယ်ဖို့ရှိပေမဲ့ဝယ်ယူမဲ့ပမာဏကတော့တရားဝင်မကြေညာသေးပါဘူး။ COVID-19 ကရောဂါကူးစက်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာစိုက်ပျိုးရေးထောက်ကုံလိုအပ်ချက်တွေရှိနိုင်တာကြောင့်မြန်မာနိုင်ငံကဝယ်ယူနိုင်တယ်လို့လည်းကုန်တယ်တွေကမျှော်လင့်နေကြတာပါ။အိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ရုံစီးပွားရေးတာမှုဦးနေအေးလွင်ကတော့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်အရမြန်မာနိုင်ငံကစိုက်ပျိုးရေးထောက်ကုံတွေကိုဝယ်ယူနိုင်တဲ့အလားအလာရှိရလို့ပြောပါတယ်။
အဲ့တော့မှန်ရမယ်အနေထားမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ဆဲကတော့လက်ရှိမှာတော့သူကခုနလိုကျွန်တော်တို့လည်းဆက်ပြီးသွားမယ်နေတာရှိပါတယ်။သို့တော်လည်းခုနကအိန္ဒိယအစိုးရကဒီချစ်လပိုင်းကုန်တီမှာသူတို့တဲဘလောက်ထိပြင်းနိုင်မလဲပေါ့နော်။အဲ့ပေါ်မှာချင်းနေကြည့်ပြီးမှသူမှလည်းဒီနိုင်ငံကဆက်နိုင်တဲ့အဆက်နှုန်းဘလောက်ရှိနိုင်မလဲဒီပေါ်မှာအခြေခံပြီးမှသူကအကြေးများလိုအပ်တယ်လို့ဆိုလို့ရှိရင်တော့ဆက်ပြီးတော့ကျွန်တော်တို့စီကိုခုနကူတာလည်းမပြေသေးဘူးဒီနိုင်ငံကလည်းအထက်ကလည်းနည်းနည်းသေးဆိုလို့ရှိရင်တော့အဲ့လိုအခြေအနေရှိတယ်ဆိုရင်တော့သူတို့ကဒီရက်တွေကိုအစမ်းဆက်ပြီးလုပ်မယ်နေတာရှိပါတယ
်မြန်မာနိုင်ငံကစိုက်ပျိုးရေးထောက်ကုံတွေတင်ပို့နေတဲ့တရုတ်နိုင်ငံမှာလည်းရာသီဥတုဆိုးရွားမှုတွေကြောင့်လိုအပ်ချက်တွေရှိလာနိုင်တယ်လို့လုပ်ငန်းရှင်တွေကခန့်မှန်းနေပါတယ်အိန္ဒိယနိုင်ငံတွေမှာလိုအပ်ချက်တွေရှိလာခဲ့ရင်အခွင့်အလမ်းတွေလက်မလွတ်အောင်ပြင်ဆင်ထားတယ်လို့လည်းမြန်မာနိုင်ငံကုန်သွယ်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ်
။ဟိုဆက်ဆက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကတော့ဓာတိတွေကပြင်ဆင်ထားဖို့လိုသလိုသူ expect ပုံပေါ်မျှော်လင့်ထားဖို့ဟာဒီတွေကလည်းလိုပါတယ်။တစ်ဖက်နိုင်ငံကလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ complementary ပေါ့နော်။တယောက်တစ်ယောက်ကတော့သတို့ရှိတာဖြစ်တယ်လို့ထင်ပါတယ်။လုံးလုံးစေတော့သူတို့အနေနဲ့တိုးဝယ်မှလို့လျှော့ဝယ်မှလို့တော့မရှိသေးပါဘူး။တချို့အိန္ဒိယကုန်တဲ့အသေးဒီတဲ့တော့ propose လုပ်မယ်လို့တော့ရထားတာရှိပါတယ်ဒါကိုရှေ့ဆက်ပြီးတော့ကြည့်ဖို့ပြီးဆွေးနွေးဖို့တော့ရှိပါတယ
်အိန္ဒိယနိုင်ငံတွေမှာလိုအပ်ချက်တွေအရမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေကိုဝယ်ယူနိုင်တဲ့အလားအလာတွေရှိနေပေမဲ့သတိထားစရာတွေရှိနေရကိုလည်းကျွမ်းကျင်သူတချို့ကထောက်ပြနေကြတာပါအထူးသဖြင့်မြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေတင်ပို့ရောင်းချရမှာလက်တွေ့ရိုးရှိအောင်ပြင်ဆင်ထားဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
သူတို့ကလည်းတောင်းတလဲပါတယ်အကောင်ပေးရတဲ့အားတွေရှိတယ်။သူတို့ဝယ်တယ်ဆိုတာမတတ်တာအဆုံးမဝယ်တာများပါတယ်။ဆက်ပြီးတော့ဝယ်တဲ့အခါမှာလည်းဟိုဈေးသက်သာစွာနဲ့ဝယ်ဖို့လည်းသူတို့ကြိုးစားပါတယ်။ဟိုအိန္ဒိယဖဲဝယ်ဒီလိုဝယ်ဝယ်တာပဲ။နောက်တရုတ်ကဆောင်းဝယ်လို့ဆိုတော့ဒီလိုဝယ်ဝယ်တာပဲ။နော်။ကိုယ်ကရောင်းတဲ့ဈေးကကိုယ်ရောင်းတဲ့ဈေးနောက်တာရကြပါတယ်။ဘာလို့ဖြစ်တာလဲ။သော့ပြောလို့ပဲ။လိုရာတဲ့ပုံစံတွေနဲ့ဖြစ်သွားတတ်တယ်။ဘယ်တော့အမျက်အစောင်းများများမရပဲနဲ့အမျက်အစောင်းမဲတာပေါ့။နော်။လောက်ရတာနဲ့မတန်ဘူးပေါ့။အဲ့လိုဖြစ်တဲ့အတွက်တော့မြေသမားတွေကဖြစ်တယ်။ဟိုဆင်းရဲခြင်းဆင်းရဲနဲ့မချမ်းသာတော့ဘူးနော်
။မြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာ2019ခုနှစ်ကနေ2020မေလအထိမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်920ကျော်ရှိပြီးတရုတ်နိုင်ငံနဲ့ကတော့တန်1300ကျော်ရှိနေပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။